ကိုလံဘီယာနိုင်ငံမှာအစိုးရနဲ့ထောက်ရငင်းချမ်းရေးရယူမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်အပိတအပြစ်ခတ်ရက်ဆဲဖို့ FARC သဘုံတက်ဖွဲ့ကအမိန့်ထုတ်လိုက်တဲ့အတွက်ကမ္ဘာပေါ်မှာတက်တန်းအကြဆုံးလက်နက်ကင်ပြိပခါရီတွေကတခုအပါအဝင်ဖြစ်တဲ့ကိုလံဘီယာပြည်တွင်းစစ်အဆုံးသတ်သွားပါပြီ။ပြန်လည်ရင်ကြားစီဖို့ရှင်းလင်းပြသတဲ့ရည်မှန်းချက်ရှိတယ်ဆိုတာကိုပြသလိုတဲ့အကြောင်းစစ်သားတွေမရင်းတက်ဖွဲ့ဝင်တွေလေတက်ကပိုင်လော်တွေရဲလုံခြုံရေးနဲ့ထောက်လှမ်းရေးအဖွဲ့အစည်းတွေအလုံးကိုအသိပေးလိုပါတယ်ရန်လုံမုံတိမှုတွေကိုအတိတ်မှာခြံခဲ့ကြဖို့နဲ့စစ်ပွဲမှာတေဆုံးရတာတွေထိခိုက်နာကျင်ရတာတွေအတွက်ဝန်내တတ်တာဖြစ်ရတဲ့အကြောင်းတွေကို FARC သဘုံကောင်းဆောင် Rodri Jo Ladunu ခေါ်တင်မိုချန်ကိုကပြောဆိုခဲ့ပါတယ်ငင်းချမ်းရဲ့အတွက်နှစ်ဖက်တို့ကျူးပါနိုင်ငံဟာဘာနာမှာ၄နှစ်ကြာစဉ်းစားညှိနှိုင်းခဲ့ကြပြီးပြီးခဲ့တဲ့သတင်းပတ်မှာငင်းချမ်းရဲ့သဘောတူညီချက်ရရှိခဲ့ပြီးနောက်မတ်စဝါဒီသဘုံအနေနဲ့ကိုလံဘီယာအစိုးရအဆက်ဆက်ရဲ့52နှစ်ကြာတိုက်ပွဲတွေကိုအဆုံးသတ်လိုက်တာဖြစ်ပါတယ်ကိုလံဘီယာစစ်တပ်အနေနဲ့လည်းသဘုံတွေကိုတိုက်ခိုက်နေတာတွေကိုတင်းနှင်လာနေကဆလို့အဆုံးသတ်မယ်လို့ကိုလံဘီယာသမ္မတယွန်းမန်နျူအယ်ဆန်တိုစ်ကပြောပါတယ်ငင်းချမ်းရေးသဘောတူညီချက်ရဲ့ကံကြမ္မာကတော့မဲဆန္ဒရှင်တွေရဲ့ဆန္ဒသဘောထားပေါ်မှာမူတည်နေပါတယ်အစိုးရနဲ့ FARC သဘုံတို့ကြားသဘောတူညီချက်ကိုလာမယ့်အောက်တိုဘာ2ရက်နေ့လူမှုဆန္ဒသဘောထားနဲ့အတည်ပြုရအောင်မှာဖြစ်ပါတယ်ရှင်